မြန်မာနိုင်ငံကအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေရဲ့တားကောင်ဖြစ်ထိခိုက်နေတာတွေထဲမှာအမေရိကန်နိုင်ငံသားတွေလည်းပါဝင်တဲ့အတွက်ထိုင်းနိုင်ငံဆိုင်ရာအမေရိကန်သံရုံးနဲ့ထိုင်းအစိုးရတို့အနီးကပ်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းထိုင်းတရားရေးဝန်ကြီးဌာနကပြောဆိုတာကိုဘန်ကောက်ဖို့စ်သတင်းစာမှာရေးသားထားပါတယ်။တချိန်နဲ့မှာပဲကရင်နယ်စာဆောင်တပ်ဖွဲ့ခေါင်းဆောင်မူကြီးစောချစ်သူအနေနဲ့အပေါင်းပါခေါင်းဆောင်နှစ်ယောက်ကိုဖမ်းဆီးမယ်ဆိုရင်မြန်မာနိုင်ငံအာဆီယံတရုတ်နိုင်ငံတို့နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းသူကပြောပါတယ်။ကရင်နယ်ခြားဆောင်တပ် BGF တပ်ဖွဲ့ခေါင်းဆောင်ဘူမူကြီးစောချစ်သူအပါအဝင်၃ယောက်ကိုဖမ်းဝရန့်ထုတ်ဖို့အတွက်ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကထိုင်းအစိုးရကိုမနေ့ကပဲတောင်းဆိုထားတာပါ။သူတို့ကိုဖမ်းဆီးနိုင်မှုတိတ်မခက်ခဲဘူးလို့မြင်တဲ့အကြောင်းဒေတာရင်းခေါင်းဆောင်တွေရဲ့ပူးပေါင်းဆောင်ရွက်မှုဘလောက်ရှိတယ်လဲဆိုတဲ့ပုံမှာမူတည်တဲ့အကြောင်းလဲထိုင်းတရားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေဟာတက်ဆိုင်ရာနိုင်ငံတွေကိုချိန်ချောက်နေတယ်ဆိုတာလက်ခံနေဆိုရင်ပူးပေါင်းဆောင်ရွက်ကြမှာဖြစ်တယ်လို့လည်းထိုင်းတရားရေးဝန်ကြီးဌာနကပြောဆိုသွားပါတယ်ရှင်။